တီရင်းကူညီလိုအပ်နေသူတွေအတွက်ပြည်သားရောမြန်မာတွေဘလို့အကျိုးပြုနိုင်မလဲဆိုတဲ့သတင်းစကားတွေပေးခြင်းအပြင်အမိဇာတိညီလိုအပ်ချက်တွေကိုဝိုင်းဝန်းဖြည့်ဆည်းဖို့88မျိုးဆက်တောင်းတာကောင်းဆောင်ကိုမင်းကိုနိုင်ကသူ့ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်တွင်တိုက်တွန်းပြောကြားခဲ့ပါတယ်။ဆရာအော်ပီတယ်နဲ့အတူအမေရိကန်ပြည်နယ်အနှံ့အပြားစာပေဟောပြောပွဲခီးစဉ်အဖြစ်မေရီလန်းပြည်နယ်မှာစနေနေ့ညနေပိုင်းဟောပြောပွဲအစီအစဉ်မတိုင်ခင်ပြည်ပရောက်မြန်မာမိသားစုတွေအနေနဲ့မြန်မာနိုင်ငံအတွက်အကျိုးပြုနိုင်ရေးနဲ့ပတ်သက်လို့ VOE ကသူကအခုလိုပြောခဲ့ပါတယ်။
ဒီမှာကရောက်နေတဲ့လူတွေကအမျိုးမျိုးစားစားရှိတယ်ကွာဒီနိုင်ငံသားဖြစ်သွားတဲ့လူရှိတယ်အစိမ်းအောင်ကတိုင်ထားတဲ့လူရှိတယ်တခြားသောအစ်စ်နေနေနေကြတဲ့လူတွေလည်းရှိကြတယ်အဲတော့အကုန်လုံးကိုကျွန်တော်တို့ကတခွန်းနဲ့တူအောင်ပြောလို့မရဘူးဒါဆိုတော့သူတို့ကစိတ်စေတနာရှိတယ်လုပ်ပေးနိုင်ရင်အားကြတော့အပန့်တော့ရှိတယ်အဲတော့ကျွန်တော်တို့ပြောတာကတော့ဒီမှာဆွေးနွေးပြီးတိုင်းမှာအဆုံးတိုက်ရင်တိုင်းပြည်ကိုအပြီးပြန်လာပါမပြန်လာပါနဲ့ဆိုတော့တတိယမပြောပါဘူးပင်နေရာရောက်ရောက်ကိုယ့်ရဲ့မွေးရဇာတိမျိုးကိုဘလို့အကျိုးပြုနိုင်လဲဆိုတော့အချက်ပေါ်တယ်တင်ပြကားပေးပါပုံမှန်ရှိတဲ့လိုအပ်နေတဲ့လူတွေနဲ့ပြည်တော်ကစိတ်ဆက်ပေးမယ်ကျွန်တော်တို့လည်းလက်တွဲလို့ရသလောက်တွဲမှာပေါ့ဗျာအဲ့ဒါကိုပဲကျွန်တော်တင်ပြကားပေးပါတယ
်ဒါပြီးအရေးစစ်ဆွေးရခက်ကနိုင်ငံရေးဖိနှိပ်မှုတွေကြောင့်ပြည်ပကိုထွက်ခွာခဲ့ရတဲ့အနေနဲ့မြန်မာနိုင်ငံကိုအခုချိန်ပြန်လာဖို့မှာအကန့်အသတ်တွေရှိတယ်လေဂုံတိတ်ခါရှိရှိချောချောမွမွဖြစ်လာရေးတက်ဆိုင်ရာတာဝန်ရှိသူတွေကဆောင်ရွက်ဖို့လိုအပ်နေသေးကြောင်းကိုမင်းကိုနိုင်ကပြောပါရယ်အမေရိကန်ပြည်ထောင်စုအတွင်းကိုမင်းကိုနိုင်နဲ့ဆရာအော်ပီဂျဲရို2ဦးရဲ့စာပေဟောပြောပွဲခီးစဉ်တွေအတွက်ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူ့ဂုံကြီးအဖွဲ့အစည်းတွေကတာဝန်ယူစီစဉ်ခဲ့တာဖြစ်ပြီးကယ်လီဖိုးနီးယား၊ဝါရှင်တန်၊အင်ဒီယားနာ၊ကန်တက်ကီ၊နယူးယောက်၊မေရီလန်းအပါအဝင်ပြည်နယ်ပေါင်း10ခုမှာမြန်မာမိသားစုတွေနဲ့ပြည်စုံဆွေးနွေးဟောပြောခဲ့ပါရယ်ရှင်